ရောကောင်းမဲ့ရှိတယ်အကျိုးလေးဒီအကျိုးလေးမဟုတ်ဘူးဓမ္မကိုမပြောကြတဲ့ပုဂ္ဂိုလ်တွေလည်းသူတော်ကောင်းမဟုတ်ပါဘူးဒီလိုပြောခြင်းကသိကြီးလို့မဟုတ်ဘူးနော်ဒီလိုဆိုသူတော်ကောင်းဖြစ်တာသူစကားမျိုးပြောရတယ်ဗျာ။ဘာဝိသံသောတိသဗ္ဗဟာယမောဟံဓမ္မဝတ္တံတသဗ္ဗံဒီကံတော့ယေအကျဉ်သူတို့ဒီကရကင်းဆရောကဘုလကံသောတေသသောတတရားကို၎င်းမောဟင်သမောဟတရားကို၎င်းဘာယာပစ္စံထပ်ပြည့်ဓမ္မဟုတ်မှသောတရားဓမ္မကိုဝရန္တပြဆိုကြကုန်၏ဤသောပုဂ္ဂိုလ်တို့ဒီကတန်တော်သူတို့ကောင်းတို့ဒီပေါ်ဒီဖြစ်ကြပါ၏ကို၏လူပုဂ္ဂိုလ်တွေကိုသူတို့ကောင်းတို့ပြင်းပြင်းကဟုတ်တယ်ဘာသာကိုပစ္စံနှိုင်းတဲ့ဒေါသကိုပဲဆုံးနိုင်တဲ့မောဟကိုပဲဆုံးနိုင်တဲ့ပုဂ္ဂိုလ်ရင်းဖြစ်ပြီးတော့ငါကဒေါသမောဟတို့ရဲ့ပုံကြောင့်ဖြစ်တဲ့တရားဓမ္မသစ္စာလေးပါးတရားဓမ္မအစိုးရအမှန်တရားတွေကိုဟောကြားပြတာအနေနဲ့ပုဂ္ဂိုလ်တွေကိုသူတော်ကောင်းလို့ခေါ်တယ်ဆိုပြီးတော့ဒီကံမျိုးပြောချင်တာဟောပါနော်။ဒါကြောင့်တရားကျင့်နေတဲ့ဆိုတာအကျိုးရှိတယ်ဆိုတော့လေဓမ္မကိုသတိပြုကြပြောနိုင်မှသာခြင်းအကျိုးရှိပါတယ်။အဓိကအရင်ကိုပြောရင်လည်းတကယ်အကျိုးရှိကြပါ့နော်။ဒီလိုဒါတော့တတိရှိကိုပြောရတယ်နော်။ဒီလိုကတော့ကောင်းကြည့်ကြင်ကြတယ်ဆိုလို့ရှိရင်တော့ကောင်းရှင်းဉာဏ်ကြီးစိတ်ကြောင့်စောင့်နေတဲ့လူကြီးကြောင့်လည်းပြည့်တတ်ဖို့တော့ဒီလိုပါလား။ဉာဏ်ကြီးတဲ့ဇာတိကိုထိုင်ပြီးပြောရင်ရင်းပြီးမိလို့အတွက်ဓမ္မကိုသုံးနေကြတာဟုတ်လား။ဟုတ်ဘူး။အဲ့တော့သာသံကုံညောသောတာကုံညောမောဟကုံညောဖြစ်တဲ့တရားဓမ္မဒီကုသိုလ်ကြီးနေကြမဖြစ်ခြင်းတော့မိကြီးတို့အတွက်အကျိုးရှိအရှင်ရဲ့အကျိုးရှိငါဘလောက်တက်တယ်ငါဘလောက်နားလေတယ်ငါကဘယ်တရားရှင်ကိုရှုပ်သေးတယ်ငါရဲ့တရားအစဉ်တန်းကဘလောက်ထိမြင်မှနေတယ်ဆိုတော့ကုံညောဝင်ကြလို့တဲ့အစဉ်တန်းကိုပြောဆိုသိနေကြတယ်ဆိုရင်ကအကျိုးရှိနေပါမလားဒီစုံလုံးတတိရှိကိုလောက်ပါနော်နောက်တစ်ခုအကျိုးမရှိတဲ့အခြေအနေကိုကိုယ့်ကိုယ်နဲ့တော့ရပါတယ်။ရှင်းရှင်းဖြစ်ကြတော့ပါလေ။ဒီမင်္ဂလာလည်းငါကဝါကျွတ်လို့ဖက်သွားပြီးတရားမကြိုက်တဲ့လူတွေဆိုရှင်ဥပုံကတော့ပြောတာနော်။ဒီမင်္ဂလာအစရှိတဲ့ဒီလိုအခန်းကြီးတွေရောက်လာပြီးတော့ဒီမှာအကျိုးအားလို့ရှင်းတဲ့လို့ပြောသောမနန္တလဟာကုလက်ဆက်ကလုံးလေးလုပ်တာဟုတ်တယ်မလား။အဲ့ဒီပုံစံစနစ်အဆင့်သူမျိုးဝင်ပြန်လာပြန်ဆိုရင်အကျိုးရှိတယ်ပေါ့နော်ဒီလိုပြီးတော့ဒီနေရာကလည်းလက်ဖက်ကရှားတဲ့ပြည်သားဆိုတော့သုံးမလန်တာလည်းဟုတ်လက်ဖက်ကလေးရလို့လွတ်လို့အများပေါ့နော်ဒါပေမဲ့ရတဲ့ဟာတွေကရှိကုန်ရပါတယ်ဒီနောက်ကြောင့်မှသင်ကြီးတို့ဝေဒနာတွေအဘောအယံတဏ္ဍာနဲ့ကလည်းဆွေးနွေးနေကြတယ်နော်ဆိုတော့ဒီဝမ်းမြေ့နေကြတယ်ပြောပါလားနော်အကျိုးရှိတာနော်ဒီကံသူတော်ကောင်းတို့နေတဲ့ဒေသပါသူတော်ကောင်းရှိတဲ့ဖြစ်တဲ့မြင့်ရှင်ဒီသူတော်ကောင်းစကားကိုရောက်ရတတ်ဖို့တော့အလုံးအကြီးကြီးပါတယ်ဓမ္မမင်္ဂလာဖြစ်ကုသတရားဌာနတွေမှာမင်္ဂလာတရားတွေကိုတကယ်တည်းမကြည့်ရဘူးဆိုရင်မတရားဌာနတွေကျတော့မင်္ဂလာတရားတွေတကယ်တည်းပြုမဖြစ်နိုင်ပါဘူးဒီကံကမတရားဌာနဆိုတာကဘုံကြီးရတယ်ကမစလိုပါဘူးအိုးတွေအင်းတွေကိုပြောနေတာနော်ယက်ဒီဝါရီစကားကတော့မတရားတဲ့ရာဂတောတာမောဟတွေသူ့ကြောအောင်မွေးမြေသခန်းကိုသိကြပါရဲ။ရာဂဒေါသမောဟတွေသူတို့လည်းအောင်မွေးမြေတွေဒီလိုဒိဋ္ဌမတရားဌာနတွေမှာမတရားတဲ့စကားတွေပြောကြနေကြကခေါင်းလေးကပြောတယ်ပေါ့နော်။အထင်းကြီးရဲ့အထင်းလိုဖြစ်နေတဲ့အတွက်သူတို့ကိုအထူးမှတ်နေဖို့တိုးတက်လာလို့ရာဂဒေါသမောဟကုံလို့ဖြစ်တဲ့တရားဓမ္မတွေဆိုသိနေကြပြည့်စုံသူကိုဘာမဲ့အထုနေကြပါလေလို့အမိခံနေတဲ့ဒီလိုဒိဋ္ဌတွေမှာရာဂဒုက္ခကြောင့်သောတာဒုက္ခကြောင့်မောဟဒုက္ခကြောင့်မမနာဣဒံမိတ္တိယဒုက္ခကြောင့်ဖြစ်တဲ့ဒုက္ခတွေကိုပြောဆိုသိနေပြီယောမဇုံမောသောတုံတော်လုံးနေကြတယ်ဆိုရင်အကျိုးရှိကြပါမလားဒီလိုတတိရှိဖို့တော့လိုအပ်ပါတယ်နော်ဒီဓမ္မတတိကမင်္ဂလာပြီးတော့နောက်ထပ်မင်္ဂလာရည်နဲ့ဆိုပြန်ဆက်ဟောပြန်တယ်နော်ဒေသောဇာဓမ္မသရိယံသာရိယသစ္စာနာတတနာနိဗ္ဗာနတိတိပိရိယသဣဒံမင်္ဂလာမုဒ္ဓမဘောဓိဝါပုတ္တတိလောယေနိမြေလျောက်နာညာဥဒဂရောနာတာယောတဘောဇအကျဉ်းတပတ်ခေါ်တဲ့အကျဉ်းကိုကျင့်ကြည့်၎င်း ဒီလိုဒီလိုကဝိပဿနာနည်းနဲ့ရောက်နေပြီဆိုလို့ရှိရင်လေဝိပဿနာဘာဝနာကမ္မဋ္ဌာန်းဆိုတဲ့အာယုံအတွင်းတို့မိမိစိတ်ကိုအမြဲတမ်းပြုသွင်းထားရအောင်အနာပါဏ္ဍရှိနေတဲ့တရားတော်ကအနာပါဏ္ဍအာယုံတန်းဆိုမိမိရဲ့စိတ်ကိုပြုသွင်းထားရမယ်တတိုင်းရှိနေတဲ့ပုဂ္ဂိုလ်ကလည်းတတိုင်းအာယုံနဲ့မှမိမိရဲ့စိတ်ကိုပြုသွင်းထားရအောင်ဒါကြီးလေးပါရှိနေတဲ့တရားတော်ကလည်းဒါကြီးလေးပါဆိုတဲ့အာယုံနဲ့မှမိမိရဲ့စိတ်ကိုအမြဲတမ်းပြုသွင်းထားရအောင်အရင်ကတော့တော်တော်လေးအချင်းချင်းမှာဒီသမထအာယုံနမိတ်ချက်မှာမိမိရဲ့ဘာဝနာစိတ်ကညောဆောင်တော့ပြီးဒီနေ့ကြီးဆိုရင်တို့ချင်းချင်းမှာအဘိက္ခာဒေါမနကအစပြည့်တဲ့အကုသိုလ်တရားချင်းရဲ့ဝင်ရောက်နှောက်ချက်မှုဉာဏ်ကုန်မိမိကမဆန်ရဘူးတို့ချင်းချင်းမှာဝိသံဗနအနေအဖြင့်ဒီကြီးလေးဗန္ဒီကိုခွာထမ်းနိုင်တဲ့သွားရပေါ်လာမယ်ဒါကြောင့်ဒီအိန္ဒိယနာမရလိလကုန်တဲ့တပတ်ချိုးချံနေတဲ့ဘုရားကောင်းတို့ရဲ့ရှင်မရိပတမျိုးလို့ခေါ်တယ်နာလေကမိမိကဝိပဿနာနဲ့ရောက်နေပြီ။ယုံဒီနေလေးလေးလေးအကြောင်းတရားကြိုးတရားတွေရှားခွေတယ်။အကြောင်းတရားတွေကယုံနာလေကအိစ္ဆဒုက္ခအနတ္တလက္ခဏာကြီးလုံးတန်းပြီးတော့ဒုနည်းဝိပဿနာရှုနေတယ်။ဒီချင်းကမှလည်းမိမိရဲ့သိတယ်မှာရာဂဒေါသမောဟအစရှိတဲ့ကိလေသာတွေကဝင်ရောက်နှောက်ချက်ခိုင်းတဲ့အကြောင်းအဖြစ်ရှိဘူး။ဝိပဿနာဉာဏ်ကလည်းတခြင်းကအဖြစ်ရာဂဒေါသမောဟအစရှိတဲ့ကိလေသာတွေကိုပယ်ချန်ထမ်းနေတဲ့အကြောင်းအဖြစ်။ဒါကြောင့်မိမိရဲ့သိတဲ့ခြင်းကိုယေဇိနနာဖျာကိုနှလုံးလုံးခေါ်ဆိုအပ်တဲ့ဒွါရ၆ပါးမှာဝိသံဒေါမနတာအစရှိတဲ့အကုသိုလ်အငြိစိတ်တွေဝင်ရောက်မလောက်မဝင်ရောက်ပြီးမလာနိုင်အောင်စိတ်စိတ်စောင့်ရှောက်နိုင်တဲ့သံအားရှိခြင်းကဒီသမထဘာဝနာဝိပဿနာဘာဝနာကမ္မဋ္ဌာန်းအာယုန်နဲ့နေ့ရက်စိတ်ကိုတူပင်ထားခြင်းကိုအင်းတွေကိုသိသိစောင့်ရှောက်နေတဲ့အိန္ဒိယသံဝရဒုက္ခအဖြစ်နဲ့ဖွင့်ဆိုတတ်ပါတယ်ကမ္မဋ္ဌာန်းအာယုန်နဲ့ကျင်းပြီးတော့ဒီအိန္ဒိယသံဝရဒုက္ခကိုသိပြင်ဆိုင်တဲ့သံအားနေ့ရက်ဒါကြောင့်အိန္ဒိယသံဝရတိက္ခာလို့ပြောလိုက်ရင်ပဲသမထကမ္မထအာယံကိုပွားများအထုတ်ခြင်းဝိပဿနာဘာဝနာကမ္မထအာယံကိုပွားများအထုတ်ခြင်းဆိုတဲ့လုပ်ငန်းကြီးလေးအကျုံးဝင်သွားပြီ။နောက်တစ်ခုဂောတိသတ္တဝါတပဏ္ဍတော်ဝိရိယ။ဒီဒီဂောတိသတ္တရားကိုပူပန်စီတတ်တဲ့အတွက်ကြောင့်ဝိရိယကိုလည်းတပတ်လို့ခေါ်တယ်။ဒီဒီဂောတိသတ္တရားကိုတိုက်ဖြတ်နှိမ်ခြင်းဆိုတဲ့ဝိရိယကနာမဝေမအမြင်ရနေတဲ့မြခင်ရှင်ပါမှာအကျိုးဝင်နေတဲ့ဝိညာဉ်ဖြစ်ပါတယ်။နာမဝေမလို့ခေါ်ဆိုရတဲ့ဒီဝိရိယကပါတဲ့။မြစ်ဘောတိတဲ့အကုသိုလ်တရားဒီကုန်မီရဲ့နန္ဒမမဖြစ်ပေါ်လာအောင်။ရှင်းတော်ပြီးတဲ့အကုသိုလ်တရားဒီကုန်ပင်နေအောင်။မြစ်ဘောတိတဲ့ကုသိုလ်တရားဒီကုန်မီရဲ့နန္ဒမဖြစ်ပေါ်လာအောင်။ရှင်းတော်ပြီးတဲ့ကုသိုလ်တရားဒီကုန်တိုင်းတဲ့အလွန်သောအောင်ကျိုးစားအပ်ထုတ်တယ်။ဒီလိုကျိုးစားတဲ့ညိုခြင်းချင်းဒီကျင့်ရဲ့အကြောင်းကျင့်ရဲ့အသာအလေးတွေအကုန်ခက်ခက်ပြန်ခက်ခက်ပါကြည့်ယောက်ျားတို့ရဲ့ဉာဏ်လုံးကဝရိယအမျိုးကောင်းသမီးတို့ရဲ့ဉာဏ်လုံးကဝရိယနဲ့ရနေတဲ့အရာဌာနမှန်ခဲ့ရဲ့နောက်ဆုံးငါဘယ်တော့မှမဆုဘူးဝရိယရဲ့ရက်တန်သွားခြင်းမြေကြီးဘယ်တော့မှမဖြစ်စေရဘူးဒီလိုခင်ခင်ရုံးနဲ့စိတ်ကိုတောက်ကြည့်ပြီးတော့ပြည့်စုံခြင်းကိုပေါ်များအပ်ဖို့ခြင်းနဲ့ပြီးတော့ဒီလိုပေါ်များအပ်တဲ့အချိန်ခါမှာဒီဝရိယကလည်းစိတ်တရားတွေကိုပူပန်စင်ခြင်းတဲ့အကြောင်းအားရှိနေတယ်ဒီတော့မဖြစ်ပေါ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပေါ်သေးတဲ့ကုသိုလ်တွေအကုသိုလ်ဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုလည်းပင်နေအောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တွေဖြစ်ပေါ်လာအောင်ဖြစ်ပေါ်သေးတဲ့ကုသိုလ်တွေတို့ကအောင်ဘာလို့ရမလဲဒီသမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ကျင့်ပရိပတ်တွေဒီအဖြစ်တတိပဒနေပါဆိုတဲ့ကျင့်ပရိပတ်တွေကိုသိနေကြတဲ့ကျင့်ကိုပေါ်များအထောက်အပံ့ရဲဒါလိုအထောက်တဲ့အပိုင်းမှာအယုတ်ကြီးကြီးအရင်ခန့်ခန့်နောက်မဆုံးတန်းဆိုတဲ့ရဲလုံးကဝိညာဉ်ဆံရလို့ပြည့်တဲ့မျိုးကိုပေါ်ကအထုတ်တဲ့ဆင်းရဲဒီလိုလုံးကဝိညာဉ်မျိုးကိုလည်းတပတ်လို့ခေါ်တယ်။အဲဒီတပတ်ဆိုတဲ့ဒီပြည့်ဝပရိသတ်ကိုမင်္ဂလာတစ်ခုအဖြစ်နဲ့မြတ်စွာဘုရားကဟောတတ်ပါရဲ့နော်။ဒါကြောင့်ဒီနာရှိသမဏဂတပုဂ္ဂိုလ်အာတပိတိဥစ္စတိဒီနာတို့ဒီကိရသမရတိနောဝရိယနှင့်ပြည့်စုံဝရိယနှင့်သမဏဂတပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအာတပိတိကိရသာတို့ကိုပုံစံစေလောင်းကျန်းစေတတ်တဲ့နာမဘဒလုံးလာဝရိယရှိတဲ့ပုဂ္ဂိုလ်ကိုဟုတ်တယ်ဒီပေါ်ဆိုအပ်ပါပြီ။ဒီလိုပုဂ္ဂိုလ်မျိုးကိုဒီလိုဉာဏ်လုံးလာဝရိယနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုအာတာပိဣတိကံကိုပူပန်စေတဲ့လောင်ကျွမ်းစေတဲ့လုံးလာဝရိယရှိတဲ့ပုဂ္ဂိုလ်ကိုခေါ်တယ်။အဲ့ဒီအချက်များအောင်မိမိရဲ့စိတ်ဓာတ်ကိုမိမိကအမြဲတမ်းပြည့်စုံကြောင်းလည်းပြည့်ဖို့ဦးလိုခုလား။ဟုတ်တယ်။သွားရင်လည်းတရားအာယုံနဲ့၊ညင်းနဲ့တရားအာယုံနဲ့၊ဆိုင်ရင်လည်းတရားအာယုံနဲ့၊အိတ်ရင်လည်းတရားအာယုံနဲ့ကိုယ်နဲ့တရားအာယုံနဲ့အစနဲ့တရားအာယုံလေးနဲ့ဒီကနေ့မြင်နေရတဲ့အမြဲတမ်းကြီးလို့ပဲဘုံဘုံမဆောင်ဘူးလားဆောင်ရယ်သိကောင်းတဲ့ရှင်ကိုပြစ်တော့နော် ဒီလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလို အရင်ရောက်တော့ကလည်းဘာလို့ငါဖျားရှိရဲ့ဒီဇမစရိယခေါ်တဲ့သာသနာတော်ဒီဒီပင်ပြပြမောကျင့်တို့မြောက်စီလေးဘူးပြန်ကားကျင့်တို့မြောက်စီလေးဘူးလူများအပေါင်းရဲ့ခံတို့တဲ့ရင်ပြန်ပေါ်ပြီးမတော်သေးဘူးသူများတော်ကလည်းဘာလို့ငါဖျားရှိနေကြတော့မှာပြင်ပြပါမှန်းမှုစတဲ့ဒီလိုခေါ်တယ်အရင်ရောက်မှာဇမစရိယအရသာသမဏဓမ္မဇမစရိယအရကိုဘာယူမလဲလို့မြင်တော့ တရားရှင်ရဲ့သာသနာတော်ကိုမြတ်မကြီးအရလို့ခေါ်တယ်။ဒီကဒီသာသနာကြတာဘာကသာသနာကိုလည်းပြီးနေပရိယတ်ဒီသာသနာပฏิပတ်ဒီသာသနာပฏิဝိဒသာသနာဆိုပြီးသာသနာ၃ရက်ရှိပါလေ။အဲဒီသာသနာ၃ရက်ကြီးကစီတင်ဖို့ပြန်ပွားဖို့မရှိသေးဘူးဆိုတော့ငါပြည့်ခင်ဘယ်တော့မှမပရိနိဗ္ဗာန်မဆန်းသေးဘူးဆိုပြီးပြန်ပြီးနေရှိတယ်။အဲဒီလိုများနေကြတော့မြတ်ဆရာကသာသနာတော်ကိုမြတ်ဆရာကိုခေါ်ဆိုတယ်။သို့သော်အဲ့ဒီလိုကြီးကြတာနည်းနည်းလေးတင်းကြီးလေးရှိပါတယ်နော်ပရိယတိဘုလကဇမစရိယအယသမဏဓမ္မကိုဇမစရိယခေါ်တဲ့ဆိုရင်အတိုက်မှန်တယ်လိလလေးနဲ့ဓမ္မလေးလေးပြညာရှိနေတော့ခေါ်ဆိုရတဲ့လိက္ခဏ၃ရအနည်းနဲ့ဒီပါပါနေကုဒီယမသာသနာတော်ကိုဇမစရိယလို့ခေါ်တဲ့အခါကျတော့ပရိယတိသာသနာတော်တစ်ခုကပုံလာတာပဲပရိမတိသာသနာစရကဘာရင်းလဲလို့မင်းရင်လိလလေးနဲ့ဓမ္မလေးလေးနဲ့ပြညာရှိနေတယ်ပဲဒီပရိမတိသာသနာကိုကျင့်လာခြင်းကြောင့်ရရှိလာတဲ့ဗလီယုမယံကိုတော့ဗလီဝိဒသာသနာလို့ဒီလိုခေါ်တာပါနော်။ဒါကြောင့်သဘောချင်းကြီးတွေကတော့နည်းနည်းသင်လို့ပဲသွားကြပါလေ။ဒါနောက်တစ်ခုအရာမေဝကောအရိယချင်းကြီးကောမေကောသမသရိယံဒိယတိတံသမဒိဋ္ဌိသတိစေဒီလိုခေါ်ထားတဲ့လောက်ကံတွေရှိ။အဲဒီကကြတော့ဒီလက်နေဖြစ်ပါပြည့်မြတ်တရားကိုဘယ်ပြားချင်းကဒီမသရိယဆိုပြီးခေါ်တာလေ။အဲဒီလိုလားရှိတဲ့နေရာတွေမှာတော့မေကောဇမသရိယကိုဇမသရိယလို့ခေါ်တယ်။မေကောဇမသရိယကအရိယာမေညာဖြင့်မိဘကိုမြင်ပြီးတဲ့အချိန်ကမှသောအရိယာသရဘောင်းရဲ့တန်တမာမေခင်ရှင်ဘောင်းကြောင့်တရားတွေသင်ကြားတော်ဖြစ်ပေါ်နေတယ်။ဒုသင်ကြားတော်ဖြစ်ပေါ်နေတဲ့မေခင်ရှင်ဘောင်းကြောင့်တရားတွေကိုဇမသရိယာဆိုပြီးအမြဲတမ်းပြန်ဟောတယ်။အဲဒီမေကဇမသရိယာခေါ်တဲ့အရိယာမေညာရဲ့ရှေ့ဘုံမှာဖြစ်ခြင်းအမြတ်သီလခြင်းခြင်းသမာဓိခြင်းခြင်းပညာခြင်းခြင်းကိုခေါ်ဆောင်အပ်တဲ့ဒီကြောင့်ပရိမတ်တွေဆိုတာသာသနာ့ဇမသရိယာကိုခေါ်ပါတယ်။ဒါကြောင့်မြမသိညာကိုအလိုထုတ်လိုက်တော့သာသနာ့မြမသိညာမေဃမြမသိညာဆိုပြီးတော့ဒီလိုမြမသိညာနှစ်မျိုးရှိတယ်။အဲဒီတော့လူများနဲ့လူဒီမြမသိညာတွေကိုတော့ကြည့်ရတဲ့အတိုင်းမှာဒီနေရာမှာဘာကိုအလိုထုတ်ရတယ်လို့ပြီးတော့ဒီသာဘာနာရိယသစ္စာတတိနာပရတောမေဃသာကိသတဝသေတံတပံဖြစ်ဟုတ်တည်းဒီသေတံဥပရောပရိနာနာပကရဝိသေတာတိကမဟိတုသောမင်္ဂလာတိဝိရိဒကံသဘောကမင်္ဂလာတခုမြမသရိယံသာကမင်္ဂလာတခုအရိယမိစ္ဆာကရတနာဆိုပြီးမြတ်စွာဘုရားကအရိယမိစ္ဆာ၄ပါးကိုအရိယမညာဖြင့်ထိုးထင်ပြည့်မြင်ခြင်းကိုလည်းမင်္ဂလာတခုအဖြစ်နဲ့ဘုရားဟောတာဟောတာလိုက်ခြင်းကြောင့်ဒီနေရာမှာမြမသရိယအယမေဃမြမသရိယကိုမယူပဲမေထုနာဝိရတိခေါ်တဲ့မေတော်အမှုမှကြောင်းခြင်းကိုလည်းမြမသရိယလို့ယူနိုင်တယ်သမဏဓမ္မခေါ်တဲ့ယဟန်တရားတွေကိုလည်းဇမစီရလို့ယူထိုင်တယ်။ဒီလက်ရှိကျင်သမာဓိဖြစ်တဲ့ပညာဖြစ်တဲ့လို့ခေါ်ဆိုအပ်တဲ့ဒိဋ္ဌာ၃ရဲ့အကျဉ်းချုပ်ဖြင့်ဒိဋ္ဌံရှိတဲ့အပ်တဲ့သာသနာ၊ဒိဋ္ဌံဒိဋ္ဌံရှိတဲ့အပ်တဲ့ယောပရိပတ်ကိုလည်းသာသနာဇမစီရကိုလည်းဇမစီရလို့ယူထိုင်ပါတယ်။အားလုံးကလက်မြေကဇမစီရကတော့အရိယသစ္စာနဲ့လက္ခဏာဆိုတဲ့မင်္ဂလာထဲမှာမြတ်စွာဘုရားကသိသိကိုခေါ်ထားတဲ့အတွက်မယူပါနဲ့ဆိုပြီးအထက်ကတော့ဖွင့်ထားနော်။ရှင်စေတန်ထုံသာသနာ့ဗြဟ္မာသရိယဒီကဥပ္ပရောပရိအစဉ်ချင်းဖြစ်သောနန္ဒပကားဝိသေတပိကမဟိတုသောအထုတုအပြားများသောမဉ္ဉံဖိုးရလောကရရှိခြင်းဤအကြောင်းရင်းချင်းကြောင့်မင်္ဂလံတိမင်္ဂလာဟု၏ဝိရိဒဗန္တိအပ္ပိဤသောသာသနာ့ဗြဟ္မာသရိယဒီနည်းအားဖြင့်ယေရုမရှင်ချင်းချင်းခေါ်တဲ့ဗြဟ္မာသရိယသမဏဓမ္မအမိယတဲ့ဗြဟ္မာသရိယသာသနာလို့ခေါ်ဆိုအပ်တဲ့ဒီလကြီးရှင်သမာဓိရှိခြင်းဝိညာဉ်ရည်ရည်ခေါ်တဲ့သိက္ခာသမယအပြည့်အစုံလေးကျုံရည်တဲ့အဲ့ဒါသနာဓမ္မသရိယဒီဓမ္မသရိယတရားတွေကတော့အစဉ်အချင်းအစ်စဉ်တော်မဲ့ငယ်ပုံဉာဏ်ကိုရရှိဖို့ကအဲ့အကြောင်းရင်းဖြစ်သိချင်းကြောင့်ဒုတိယတွေကိုမင်္ဂလာလို့ခေါ်ဆိုပါတယ်ဆိုပြီးဒီလိုရှင်းချက်နော်နောက်တစ်ခုအရိယသစ္စာနဲ့အတ္တနာအရိယသစ္စာလေးပါးကိုမြင်နေအရိယသစ္စာလေးပါးကိုမြင်နေကတော့အဲ့ဒီမှာကတုဏာရိယသေသနာအဘိသမယဝတိနာမကဒသနာသံတန္တရာဒုက္ခဝိတ္တကမဟိတုသောမင်္ဂလန္တိဟုတ်ဖြစ်သည်အရိယသေသနာ၄ပါးတို့ကိုအဘိသမယဝတိနာသံဃာတိရှိမြေပညာနဲ့ကိုယ်တိုင်ဆင်းထုတ်ပြီးတော့ပြီလူများအကျိုးနဲ့နွမ်းနေတဲ့အတူတို့တော့မဟုတ်ဘူးအရိယမကဒသနာမဲ့ညာအမြင်နဲ့သိနေကြရပြီအရိယမညာအထိုင်မှာမြင်ဖို့ကိုအရိယသေသနာဒသနာလို့ခေါ်ရဲဆိုပြီးသင်ထားတယ်အဲ့ဒီအရိယသစ္စာနဲ့ဘာသာအပ်တဲ့ဒီသစ္စာလေးပါးကိုထုတ်ပြန်ပြည့်ရင်မြင်ကိုဘုရားရှင်ကဒီညမှာမင်္ဂလာဖြစ်နေဟောတာ။အဲ့ဒီတော့မင်္ဂလာဖြစ်နေဟောတာအဲ့ဒီအရိယမက်ကသစ္စာ လေးပါဆိုတာကဘာဖြစ်လို့မင်္ဂလာမြတ်တယ်လို့ပြီးတော့သံသရာဝတ္တဒုက္ခဝိတိတ်္တမဖြစ်တုတော်သံသရာဝစီရဒုက္ခကိုတော်တော်လုံးရောက်ဖြစ်ရဲ့အကြောင်းရင်းဖြစ်ခြင်းကြောင့်ဒံသုမကတတ္တနာကိုမင်္ဂလာဒီမင်္ဂလာဟုရဟုတ်သည်ခေါ်ဆိုအပ်ပါပေ၏သံသရာဝစီရဒုက္ခကြီးကိုတော်တော်လုံးရောက်ဖို့ရန်အကြောင်းရင်းဖြစ်သိတံဖြစ်ခြင်းကြောင့်ဒုမကတတ္တနာခေါ်တဲ့အရိယမညာဖြစ်သစ္စာလေးပါးကိုတို့တင်သိရင်ဒီရင်ကိုမင်္ဂလာလို့ခေါ်ဆိုရဲဆိုပြီးဒီလိုရှင်းထားနော်ဒီလိုဒီအရိယလေးဆန္ဒရတနာကအရိယမဂ်ညာ၄ပါးဖြင့်သစ္စာ၄ပါးကိုအရိယမဂ်ညာ၄ပါးဖြင့်သစ္စာ၄ပါးကိုမြင်ရင်းကိုဆိုလိုတယ်။နောက်တစ်ခုမြတ်စွာဘုရားကဆက်ပြီးတော့နိဗ္ဗာန်ကသိရှိပြီးရာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဆိုပြီးဒီမင်္ဂလာတစ်ခုကိုလည်းဆက်ပြီးဟောထားပါတယ်။ဒါတော့ဒီနိဗ္ဗာန်သိရှိပြီးရာကဘာကိုဆိုလိုတယ်လို့ပြီးတော့နိဗ္ဗာန်သိရှိပြီးရာနာမဣဒ္ဓအရဟတဖလနိဗ္ဗာန်တိအတိပ္ပဒံဒီနေရာမှာအရှင်ကရာကမရှုပ်သေးတော့ဘူးပေါ့နော်။အရိယာမဂ်ဉာဏ်၄ပါးကလည်းနိဗ္ဗာန်ကိုမြင်ပါတယ်ဘုဒ္ဓဘာသာဘုနာဂရကမိဘုအနာဂမိဘုခေါ်တဲ့ဘုစိတ်၃မျိုးတို့ကလည်းနိဗ္ဗာန်ကိုမြင်ပါတယ်ဒါပေမဲ့အဲ့ဒီမဂ်ဉာဏ်၄ပါးနဲ့အောက်ဖို့၃ပါးတို့ဖြင့်မြင်တွေ့အပ်တဲ့နိဗ္ဗာန်ကိုနိဗ္ဗာန်သိခြင်းကိညာအရာမင်းပါလေအရတ္တဖို့ဖြင့်မြင်တွေ့အပ်တဲ့နိဗ္ဗာန်ကိုပဲနိဗ္ဗာန်သိခြင်းကိညာအရာယူပါတယ်နော်ဒါဖြစ်လို့လေတံတိဟိပိဋကတိဝါနေနပိဋကတိဝါနနေနဝါနနေနဝါနတိဟိတယတနာယံဤကံသတ္တနိဗ္ဗာန်တိဟောစေလိဒီရတ္တဘုံကိုနိဗ္ဗာန်လို့ယူတာသူတို့ဒီတို့ဒီနေရာဒီမှာရှိပါတယ်နော်ရတ္တဘုံကိုနိဗ္ဗာန်လို့ယူတဲ့ဇာတ်ကတော့ဒီနေရာမှာဥပ္ပဇ္ဇအဖြစ်ပိဋကဆိုတဲ့ဇာတ်ပါရတ္တဘုံကအတိကရတ္တအနိဒနိဗ္ဗာန်ကိုမျက်မှောက်အာယုံပြုအတိကရတ္တအနိဒနိဗ္ဗာန်ကအာယုံအကြောင်းပြရရတ္တဘုံကအာရမဏိကသစ္စာသစ္စာအကျိုးတရားအကြောင်းတရားရဲ့နိဗ္ဗာန်ဟုသောအမည်ကိုအကျိုးဖြစ်နေတဲ့အရတ္တဖို့အပေါ်နဲ့သင်္ဆာပြီးတော့အကျိုးဖြစ်တဲ့အရတ္တဖို့ကိုလည်းနိဗ္ဗာန်ဆိုပြီးဒီလိုခေါ်ထားတယ်ဘာဖြစ်လို့လဲသင်္ဆာတဲ့ဝါနနေနဝါနသိဉ္ဇာယယတိငါးဇံကိုရဝတုယတိငါးဇံဖြင့်ခွဲလို့ခွာလို့မရအောင်ဆုံးစပ်ပြင်တဲ့အတွက်ကြောင့်ဝါတနာကိုဝါနလို့ခေါ်တယ်အဲဒီဝါနလို့ခေါ်တဲ့တဏှာမှဒီအရတ္တဘုကဂွေလုံးတဲ့ဆုံးမြောက်သွားတယ်ဒါကြောင့်အရတ္တဘုကိုနိဗ္ဗာန်လို့ခေါ်ပါတယ်နော်ဒါကြောင့်ကိုရတဲ့အခြေခံကြတော့မှတဏှာအလုံးကုန်သွားတယ်ယဟန်ရခြင်းမှာဒီတာအလုံးကုန်တဲ့တဏှာလည်းကုန်တယ်တဏှာကုန်ပြီဆိုလို့ရှိရင်တော့ဒုယန္နာအရှင်ရဲ့ရုပ်နာတဏှာအရှင်ကိုဒီတဏှာကနေပြီးတော့သံဃာဝိဇ္ဇဒုက္ခနဲ့မလွတ်အောင်ဆုံးဆက်နိုင်တဲ့အကြောင်းအရာကြီးလေးလားဒီလိုဒါကြောင့်ဝိဇ္ဇယတိဒီလိုငါတန်နဲ့သိစပ်ပြတဲ့ဝါဏလို့ခေါ်ဆိုအပ်တဲ့တဏှာမှဒီအရတ္တဖို့ဒီဆုံးရောက်ခြင်းရဲ့အကြောင်းရင်းဖြစ်တဲ့ဒါကြောင့်ဒီအရတ္တဖို့ကိုနိဗ္ဗာန်လို့ခေါ်ဆိုတယ်နော်။နောက်တစ်ခုဖွင့်လာတာကတော့တတ္တဗောဓိဝါပိဿာဝခဏဝါသိစီကိရိယာတိဟောစေလိ။တတ္တပတ္တိဝါပိဿာဝခဏဝါသိစီကိရိယာတိဟောစေလိ။အရတ္တဖို့ကိုဆက်ရောက်ခြင်းကိုလည်းနိဗ္ဗာန်သိစီကိရိယာလို့ခေါ်တယ်။အရတ္တဖို့ကိုပြန်လည်ပြီးခြင်းရင်တတ္တပိဿာဝခဏဉာဏ်ကိုလည်းနိဗ္ဗာန်သိစေခြင်းရလို့ခေါ်ဆိုပါတယ်ဆိုပြီးသတိလိုက်ရှင်းတာနော်ဒီတရားသာသနာနိဗ္ဗာန်သောအရိယသစ္စာနန္တတိမျိုးဝသိစေခြင်းရသိတိတာတခြားတခြားမင်းရဲ့ဘုံညာလေးနဲ့နိဗ္ဗာန်ကိုမမြင်ဘူးတော့ဘုံမြင်တယ်အဲ့ဒီမြင်သေးခြင်းကတော့အရိယသစ္စာနန္တတနာဆိုတဲ့ဒီသကလုံးထဲမှာမြတ်စွာဘုရားထည့်သွင်းပြီးဟောထားပါတယ်ဒါကြောင့်နော်အဲ့ဒီအောက်မဉ္ဇဏ်မဉ္ဇဏ်လေးပါဘုံညာသုံးပါးတို့ဖြင့်နိဗ္ဗာန်ကိုမြင်ခြင်းကိုနိဗ္ဗာန်သောသိစေခြင်းရအရာမယူပဲနဲ့အရတဖို့ဖြစ်နိဗ္ဗာန်ကိုမြင်ပြီးတဲ့ဆိုအရတ္တဘုဂဝန်နဲ့နိဗ္ဗာန်အဖြစ်ယူပါဘာဖြစ်လို့လဲဒီကမေတ္တာနိဗ္ဗာန်သိခြင်းကိရိယာနိဗ္ဗာန်ဓမ္မဒုက္ခဝိရာရာတိဟေတုတောမင်္ဂလံတိဝိရိတ္တပါယံဤတော်လင်ဧတ္တနိဗ္ဗာန်သိခြင်းတိသိခြင်းကိရိယာဤနိဗ္ဗာန်ကိုမြင်ဖို့ပြုခြင်းဓမ္မဒုက္ခဝိရာရာတိဟေတုသောဒိဋ္ဌဓမ္မမျက်မှောက်သောဂုဏ်ဤအဖြစ်၌ဈာန်သာသာနိထိုင်ရာသည့်အကြောင်းရင်းဖြစ်ခြင်းကြောင့်မင်္ဂလံတိမင်္ဂလာဟုဝိရိတ္တပါသိရ၏အရတ္တကိုရပြီဆိုရင်အရတ္တကိုဒီမှာပဲဝင်စားပြီးတော့နေအရတ္တကိုချမ်းသာဖြင့်မျက်မှောက်ပေါ်မှာတဏှာတာဒုသရကောင်းတွေနေတိုင်းခင်ပြီးဒါရင်းနဲ့လောက်မကသေးဘူးနော်အရတ္တဘုံဖြင့်မျက်မှောက်ပေါ်မှာချမ်းသာတာနေတိုင်းပြီးရသရကောင်းရဲ့တဏ္ဍာမှာရရှိတဲ့အကျိုးတရားတွေများစွာရှိပါတယ်ပရိနိဗ္ဗာန်ပရိနိဗ္ဗာန်မလန်းလို့ကြားရမှလည်းရာဂဒေါသမောဟအစရှိတဲ့ဒီလိုလားအပုမိတို့ရဲ့နောင်မြတ်တဲ့လမ်းချက်ကိုခံရအောင်မလားမခံရဘူးပရိနိဗ္ဗာန်သုတိရဲ့နောက်ဆုံးဆံလည်းပြိဒါနေကြီးများတဲ့ဆိုတဲ့ဒုက္ခမရှိဘူးမရှိတဲ့အဲ့ဒါပြိဒါနေကြီးများတဲ့ဒုက္ခရောကြီးမှလည်းလွတ်သွားတယ်ပရိနိဗ္ဗာန်မနေရတဲ့အဲ့ဒါနောက်ဆံအိုမှုသိမှုနာမှုဆိုတာရှင်းဘူးလားမရှိတော့ဒါကြောင့်အိုဘေဇုကြီးမှလည်းလွတ်သွားတယ်နာဘေဇုကြီးမှလည်းလွတ်သွားတယ်ဒေဘေဇုကြီးမှလည်းလွတ်သွားတယ် သောကပိဒီဝဒုက္ခဒေါမနတဥပယတအစရှိတဲ့မိဒိဋ္ဌိတပိဒုမှာလည်းလောကအခွင့်လုံးစွတ်လွတ်သွားပါလေနော်အဲဒီလိုအခွင့်လုံးစွတ်လွတ်ရောက်ခြင်းအကြောင်းရင်းဖြင့်ဖြစ်ခြင်းကြောင့်ဒီအရဟတဖွယ်နိဗ္ဗာန်ကိုလည်းပဲမင်္ဂလာဆိုပြီးတော့မြတ်စွာဘုရားဟောထားပါလေနော်အဲဒီတော့ဒီနေရာမှာဒါကဒီကထာလေးရဲ့အလေးအနက်ကိုဘုန်းကြီးအကျဉ်းစားအပြင်ပြောပြလိုက်တာပဲဒါတော့ဒီနေရာမှာအရိယသစ္စာနဲ့တဒနာအရိယသစ္စာ၄ပါးကိုမဉ္ဇဉ်ဘုံဉ္ဇဉ်ဆိုတာကတော့မဉ္ဇဉ်၄ပါးအောက်ဘုံဉ္ဇဉ်၃ပါးဖြင့်မြင်ရင်းကိုမြတ်စွာဘုရားကမင်္ဂလာလို့ခေါ်ထားတယ်။ဒီတော့ဒီအဲ့ဒီညဒီညပေါ်နေဘုန်းကြီးအဲ့ဒီမင်္ဂလာကြောင့်လေးနည်းနည်းထပ်ရှင်းပြပါလား။အရိယသစ္စာဘယ်နှပါးရှိကြလဲ။၄ပါး။ဘာလို့လဲ။ဒုက္ခသစ္စာ၊သမုဒိယသစ္စာ၊နိရောဓသစ္စာ၊မဂ္ဂသစ္စာ။အဲ့ဒီသစ္စာ၄ပါးကိုအရိယတရားကောင်းတို့ကသိနေတာအဘိဓမ္မယဝေဒနာဆိုပြီးအထက်ကကြောင့်ဖွင့်ထားတယ်။အဘိဓမ္မာဆိုတာကတော့ဗလီဝိဇ္ဇာဉာဏ်ဖြင့်သမ္မာဓိဋ္ဌိဉာဏ်ဖြင့်ကိုယ်ရင်းမျက်မှောက်ဖြင့်ပေါ်တည်ရပါတယ်။ဒါတော့အရိယသရောကောင်းတဲ့ဒီဒုက္ခသစ္စာကိုသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ထိုးထင်သိကြတာမသိဘူးလားလို့မင်းကဘယ်လိုကြည့်မလဲ။ဒီအရိယသရောကောင်းတဲ့ဒီနိရောဓသစ္စာအမြင်ရနေတဲ့အသင်္ကရတအနိစ္စနိဗ္ဗာန်ကိုလည်းသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖြင့်ပေါ်သိစရာမသိဘူးလားမေးရင်ဘယ်လိုသိကြမလဲသိကြတယ်နောက်တစ်ခုအရိယသရောကောင်းတို့သည်နိဒုက္ခနိရောဓဂามိနိပရိပဒါလို့ခေါ်ဆိုအပ်တဲ့ဒုက္ခဆုံးရနိဗ္ဗာန်သို့ရောက်ချောင်းခြင်းဖြင့်ဖြစ်တဲ့လက်ရှင်ရှင်ပါမေဃသစ္စာတရားတွေကိုလည်းမမာတိဖြင့်ဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သိဖို့ပြီးသိကြတာမသိကြဘူးလားလို့မေးရင်ဘယ်လိုသိကြမလဲသိကြတယ်နော်ဘာဖြစ်လို့လဲဒီအရိယသစ္စာ၄ပါးကိုမသိကြရင်သံဃာဝဇ္ဇဒုက္ခဘယ်လိုမှမကုန်နိုင်ဘူးဘုရားရှင်ဟောထားတယ်နော်ယောဂီကောသိသိခွေဝတေယအဟံဒုက္ခရိယသစ္စာယထာဘုဒ္ဓနာဖြင့်သမစ္စဒုက္ခသမုဒယရိယသစ္စာယထာဘုဒ္ဓနာဖြင့်သမစ္စဒုက္ခနိရောဓအရိယသစ္စာယထာဘုဒ္ဓနာဖြင့်သမစ္စဒုက္ခနိရောဓဂามိနိပရိပဒါရိယသစ္စာယထာဘုဒ္ဓနာဖြင့်သမစ္စမမဒုက္ခတန်တံကရိတာမိတိနိဒန္ဒနာဝိသတိသေခွေရှင်းတယ်ယံတို့ယောအကျေအမမတ္တရိကံပြောသောပုဂ္ဂိုလ်တ attva တိအိဝံဤသောဝတိယပြဆိုလာညာအဘိဝတိယအတ္တောပြဆိုလာလေတည်းအဟံဂတိဒုက္ခရိယသစ္စာဒုက္ခရိယသစ္စာတရားကိုယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာအနဗိဒံမေသသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သိမ့်ဖို့မသိမြင်ပါပဲဖြစ်ရဲ့ဒုက္ခသမုဒယအရိယသစ္စာဒုက္ခအဖြစ်ကြောင့်သမုဒယအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာအနဗိဒံမေသသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သိမ့်ဖို့မသိမြင်ပါပဲဖြစ်ရဲ့ဒုက္ခနိရောဓအရိယသစ္စာဒုက္ခအထုဉာဏ်နိရောဓအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာအနာရိတာမေသသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သိမ့်ဖို့မသိမြင်ပါပဲလျက်ဒုက္ခနိရောဓကာမဏိပရိပဒါရိယသစ္စာဒုက္ခအထုဉာဏ်နိဗ္ဗာန်သို့ရောက်ချောင်းခြင်းခြင်းဟုခေါ်ဆိုသောမေတ္တာအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာအနာရိတာမေသသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သိမ့်ဖို့မသိမြင်ပါပဲလျက်ဒုက္ခတန်တံသံဃာဝဇ္ဇေဒုက္ခယံသောပိဉ္စကိုအဟံဂတိကိစ္ဆာမိပြုလုပ်ပြန်ဣတိဤအောဤသို့ဉာဏ်ဝတိယပြုဆိုလာသည့်ပညာဣဒံဌာနဤပုဂ္ဂိုလ်ယဤကဲ့သို့ရောဆိုသည့်အတိုင်းရှင်းနိုင်ရသောအကြောင်းယံတို့သည်နဝိသတိမရှိသည့်ကာလင်သည်ပုဂ္ဂိုလ်တယောက်ကဘာလိဒုက္ခတိစ္ဆာဒုက္ခအရိယတိစ္ဆာတရားကိုဟောတိုင်းမှသာတမတိတိဉာဏ်ဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့မသိပဲဒုက္ခဖြင့်သမုဒိယအရိယတိစ္ဆာတရားကိုလည်းပဲဟုတ်တိုင်းမှန်စွာသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖြင့်ပေါ့မသိမမြင်ပဲဒုက္ခဆုံးရာနိရောဓအရိယသစ္စာတရားကိုလည်းပဲမဟုတ်တိုင်းမှန်စွာသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖြင့်ပေါ့မသိမြင်ပဲဒုက္ခဆုံးရာနိဗ္ဗာန်သို့ရောက်ချောင်းခြင်းဖြင့်ခေါ်ဆိုအပ်တဲ့မေဃအရိယသစ္စာတရားကိုလည်းပဲဟုတ်တိုင်းမှန်စွာသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖြင့်ပေါ့မသိမမြင်ပဲသံဃာဝတိယဒုက္ခနှင့်အဆုံးအပိုင်းခံကိုငါပြုမယ်လို့ဒီလိုလာပြီးပုဂ္ဂိုလ်တယောက်ကပြောမယ်ဆိုရင်သောပုဂ္ဂိုလ်ရဲ့လောကဉာဏ်တည်းပြောဆိုသည့်အတိုင်းဖြစ်နေရတဲ့အကြောင်းဘယ်လိုမှမရှိဘူးဒါလို့ဆိုရင်သစ္စာ၄ပါးကိုမသိခင်တဏှာဝိသေဒုက္ခကြီးကိုယ်တိုင်မလားကိုယ်တိုင်ကဒီစိတ်ကိုမျက်စိမနေနဲ့ကောင်းပြီဒါလို့ဆိုရင် အဲ့တော့ဒီရည်ရွယ်မှလည်းဒီဘာဝရရှိပါတယ်လို့ဘုရင်ပြောနေပြောနေတယ်ဆိုလို့ရှိရင်အမိမအခြေခံဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ကလက်ခံနိုင်ပါမလားလို့ဆိုတာအဲ့ဒီဘာဝရုပ်ကလည်းယောဂီပုဂ္ဂိုလ်တို့သမာဓိဖြင့်ဉာဏ်ပညာဖြင့်ကိုယ်နဲ့မျက်မှောက်ဖြစ်ပေါ်သိမြင်ရမယ်ရုပ်နဲ့ဆက်ရှင်းပါးတယ်ကလူနဲ့တခုအပါဝင်ပါပဲဒီလိုနဲ့ပါတဲ့ဩဇာနဲ့ပါတယ်နော်အဲ့ဒီရုပ်နဲ့ဆက်ရှင်းရုပ်ကိုဟုတ်တယ်မှန်စံမသိခဲ့ရင်ကောင်းမလားဒုက္ခလိစ္ဆာကိုသိတယ်ကောင်းမလားမဟုတ်ပါဘူးအဲဒီကြောင့်လည်းဒီပတ်ကဟိုတိုင်းမှာကြာမသိခင်မဟုတ်နေပါရမလားမရဘူးလားသိတော့ဘုရားရှင်ကမရဘူးလို့ဟိုမှာဘောဘလကတုတ်တယ်မသိကြတဲ့ဟောတာဒီလိုဆိုရင်နည်းနည်းဒီကကြီးစဉ်းစားမယ်အပိုင်းကရောက်လာပြီနော်ဖြစ်ကြတော့ပြောကြတယ်ဘုရားဟောတဲ့ယုတ်ကဘုရားသာသိတာသာဝကတွေမသိနိုင်ဘူးတဲ့ဒါဖြစ်ကအပြောပါဘုရားဟောနေတဲ့တရားကဘုရားသာသိတဲ့သာဝကတွေမသိနိုင်ဘူးဆိုတော့ဘုရားရှင်ကနည်းနည်းဖြစ်တဲ့ကမ္ဘာတည်းပါရမီဖြစ်ပြီးမှဟောကြားထားတဲ့ဒီတရားတွေကသာဝကရင်ရှိလို့မရဘူးဆိုလို့ရှိရင်ဘုရားပွင့်လာတာကသာဝကရင်အတွက်ဒါအကျိုးရှိအောင်လဲရှိတော့ဘာဖြစ်လို့လဲဘုရားဟောတဲ့ယောက်ကရှိလို့မရဘူးသူတို့ဟောတဲ့ယောက်ကလားရှိလို့ရနေတယ်ဟဲ့မဖြစ်ဘူးလားနော်နည်းနည်းသိသားတော့ဒါဘဝလေးကတိတ်ပြီးတော့မကြားပါဘူးဒီထက်ကနောက်ဖြစ်ဖို့တရားကြည့်နေတဲ့ပုဂ္ဂိုလ်ကတူးမှမရှိဘူးလို့တော့ပြောမယ်ဆိုရင်မှားပါမလားမမှန်နိုင်ဘူးအလုံးတို့တော့နဲ့အချိန်ကြီးသာသနာ့နဲ့တွေ့တဲ့အချိန်ကမှဒီနေရာတွေကိုသူ့လိုမြင်မှုဆိုတော့သူ့မြင်မှုနဲ့ယုံကြည်လက်ခံတဲ့ပုဂ္ဂိုလ်ကဒီနေရာတွေကိုသိအောင်သူပြုစားအောင်အထောက်အုံမလားသာမကျဘူးဒီနေရာတွေကိုသိနေနိုင်တဲ့လီလန်းကောင်းတွေကိုသူရှားဖွေအောင်မလားသူရှားဖွေတော့ဘူးသူ့အတွက်သာသနာ့နဲ့တွေ့ရတယ်ပြောမသွားဘူးလားပြောဆိုတယ်အခြေခံဖြစ်တဲ့နာမရူပပြိစ္ဆာညာနဲ့တော့မရဘူးအဲပို့ဆိုတော့ကတော့မြတ်စွာဘုရားဟောတဲ့နတ်ပြည်တွေဆိုတော့ဘုရားရှင်ကသိတာပါတဲ့ဒီလိုကဘယ်လောက်ပြောလဲဘုရားပြန်တရားဒီနေ့ကိုဘုရားမသိခင်ကမသိပါဘူးဘုရားဖြစ်ပြီးတော့တပည့်ညက်ညာရပြီးတဲ့အခါကျတော့မှတပည့်ညက်ညာနဲ့ပြန်ရှင်ရှင်လို့တာသိတာတဲ့ဟုတ်ကောဘုရားရှင်ကဘုရားမသိခင်ကနမရူပမသိတဲ့အမြင်တော့ဘုရားသိဘူးဆိုတဲ့အတိအကျဖြစ်သွားတယ်နော်အဲဒီလိုဆိုတော့ဘာဖြစ်လို့ဒီလိုကဒီလိုပြောလဲဆိုတော့နောက်ထပ်သူတို့အကြောင်းပြချက်ကလေးတစ်ခုရှိတယ်ဘုရားဟောတဲ့ဉာဏ်ပြန်ကလေးဒီနေ့ဖြစ်ညမောက်ဖြစ်မှာတော်တော်လေးတော့မျက်နှာငယ်နေပါတယ်ယေဇီတိမေနေရာတွေအဲ့မှာအရှင်ဂရေတိမကသင်္ကြန်ပြည့်နေတဲ့ဒီနယ်နေရာတွေဘယ်လိုဖြစ်မလဲဆိုတော့ဂရေတိသိန်းနဲ့ဂန်ဒီပေါက်လိုက်။ဆောင်းလိုက်တော့တရားရှင်ကခေါ်ထားတဲ့နယ်နေရာတွေပုံပုံလဲသွားတယ်နော်။ဒီမျက်နှာတော်ငယ်တယ်။ကြောင်ကြောင်ကြောင်ကြမ်းမှသွားပြီးတော့ကပ်ပြီးတော့ပုတ်နေရတယ်။ဒီတော့တရားဟောထားတဲ့ရုပ်သူ့လိုမရဘူး။တရားဟောထားတဲ့နာမ်လည်းသူ့လိုမရဘူးဆိုတော့ဒီတရားတွေဟောနေတယ်။တောင်ကတွေအတွက်ဘာအကျိုးရှိအောင်မလဲ။ဒီလိုသင်္ခါကြနော်အဲ့ဒါကြဦးဇင်းတို့ဒီဒီယုတ်တရားတွေကိုရူပခန္ဓာခေါ်တယ်ဒီလန်တရားတွေကိုတော့ဝေဒနာ၊သင်္ခါရ၊သင်္ခါရဝိညာဉ်ခေါ်လေးပုံပုံပြီးတော့ဉာဏ်ခန္ဓာ၄ပါးလို့ခေါ်တယ်ပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲ၅ပါးအဲ့ဒီခန္ဓာ၅ပါးဒီဒိဋ္ဌာဒိဋ္ဌာရောနိယဗန္ဓိကလည်းဒုက္ခဒိဋ္ဌာအဲ့ဒီဒုက္ခဒိဋ္ဌာကိုမသိခင်ရင်ငါတော်ဆင်းရဲဒုက္ခကြီးကုန်မလားမကုန်ဘူးလို့ဒီလိုဘုရားကအတိအကျဟောတယ်ဒီလိုသင်္ကြန်ကြီးတရားနဲ့ပြည့်စပ်လေဘုရားရှင်အပေါ်နဲ့ယုံကြည်ကြသော်လည်းမင်းဘယ်လိုပြောလဲဘုရားရှင်ဟောထားတဲ့တရားတော်အပေါ်နဲ့ယုံကြည်ကြသော်လည်းမင်းဘယ်လိုပြောလဲယုံကြည်တယ်လို့ရှိရင်ဘုရားဟောတဲ့တရားလက်ခံနိုင်ပါသလားလို့မင်းရောဘယ်လိုပြောလဲအေးအဲ့ဒီမျိုးလေးတွေကိုကိုကိုမြင်ပြီးတော့နော်ဒါကအမှန်တရားကိုရှင်းပြတဲ့ပုဂ္ဂိုလ်ရဲ့ရှင်းပြတဲ့စဉ်းစားတဲ့အဖြစ်တွေကနော်အဲ့ညကဒုမူရိယလက်ဆံပြန်ကြည့်လိုက်တော့ဒုက္ခသစ္စာကအကျိုးတရားဒုမူရိယလက်ဆံကအကြောင်းတရားအကြောင်းတရားသင်္ချာဖြစ်ပေါ်ခြင်းကြောင့်သင်္ချာရှိခြင်းကြောင့်အကျိုးတရားကသင်္ချာဖြစ်ပေါ်လာရတဲ့သင်္ချာရှိနေရအကြောင်းတရားသင်္ချာရှိခြင်းကြောင့်အကျိုးတရားသင်္ချာရှိတယ်ဆိုရင်အကြောင်းနဲ့အကျိုးနှစ်ခုရှိတဲ့အ낵ကအကြောင်းတရားကအရင်ဖြစ်မလားအကျိုးတရားကအရင်ဖြစ်မလားဒီလိုဆိုရင်ဒုမူရိယလက်ဆံကဒုက္ခသစ္စာဖြစ်တဲ့အခါမှာဒုမူရိယလက်ဆံကအကြောင်းတရားဒုက္ခသစ္စာကအတူတရားဒီလိုဆိုရင်သမုဒိယသစ္စာနဲ့ဒုက္ခသစ္စာမှာသမုဒိယသစ္စာကအရင်ဖြစ်မလားဒုက္ခသစ္စာကအရင်ဖြစ်မလားအဲ့ဒါလက်ခံနိုင်ရလားလက်ခံနိုင်နေဆိုရင်ဘုရင်မေခွန်းတို့ကပြပြနေတယ်နော်ဒီဘောမှာဒုက္ခသစ္စာနဲ့သမုဒိယသစ္စာကလည်းအရင်ဆက်ဖြစ်တယ်လို့ပြန်ပြီးဆက်ဖြစ်ပြီးပါဒါဖြစ်ပြခြင်းသင်္ခါမဥစ္စလို့ငါတိတိနမိစ္ဆဘာရဏေခန္ဓာဒုက္ခအကျဉ်းချုပ်အပြင်ဥပါဒိနေခန္ဓာငါးပါးဒီဒုက္ခသစ္စာမြည်တယ်တန်လို့ဆိုတော့မျက်ကြောမပြတ်နဲ့အဲဒါအဲဒီဒုက္ခသစ္စာအမြင်နဲ့ဒီခန္ဓာငါးပါးဒီဝေဒနာကဆက်ဖြစ်ခဲ့တယ်မျက်ကြောမြည်ဆက်ဖြစ်ခဲ့တဲ့အချိန်ကမှလူသားတွေအတွက်ပွက်ပြီးပြောမယ်ဆိုရင်ဟိုအမိဝါနေပရိသတ်တွေဒီနေစကလရေးကြီးအထိတ်မှာဒီခန္ဓာငါးပါးဆက်ပြီးမဖြစ်ဘူးလားဖြစ်ဘူး လူသားတွေအတွက်ကုတ်ပြင်းရောက်မယ်ဆိုလို့ရှိရင်တော့ပြိတ္တန်ဒီကလရေးကြီးခိုက်မှာယုတ်ပိုင်းဆိုင်ရာပြန်ကြည့်လိုက်ရင်ခရိယတတကကလကာယတတကကလဘဝတတကကလဆိုပြီးယုတ်ကအမျိုးသားက၃မျိုးယုတ်မျိုးသားက30အဲဒီယုတ်မျိုးသား30ဒီပစ္စာဒီသာရဏိယဗန္ဓိစ္စာလဲဒုက္ခတစ္စာရူပခန္ဓာခေါ်တယ်နော်နောက်တစ်ခုနန္ဒီယပိုင်းမှာပြည့်ပုဂ္ဂိုလ်ဖြစ်သောသောမနတဝိရဏနဲ့ရှင်ပြည့်ပြည့်ပြည့်တယ်ဒီနည်းရတဲ့တော်ကောင်းဖြစ်ခဲ့တယ်ဆိုလို့ချင်းနဲ့ဆင့်စရိတ်30နဲ့၄လုံးလောက်ရှိပါတယ်ဒါတကယ်လည်းဒီရှုပ်တဲ့ယုတ်ကြီးဒီထဲလည်းရှိကြပါတယ်နော်အဲဒီဆင့်စရိတ်34လုံးနဲ့မှာဝိရဏပါတော့ဝိရဏကဝိရဏခန္ဓာတင်းညာကတင်းညာခန္ဓာကြံဆင့်စရိတ်30လုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့နာမ်ခန္ဓာဘယ်နှပါလဲ4ပါးယုတ်ခန္ဓာက2ပါးနာမ်ခန္ဓာက4ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲ5ပါးအဲဒီခန္ဓာ5ပါးဒီပစ္စာဒီနာရောနည်းမှာပစ္စာလဲဒုက္ခဒေသဒီဘောမှာလူသားတို့အတွက်ကောင်းဆုံးဒုက္ခဒေသကအရင်စပြီးမဖြစ်ဘူးလားသိနေပြီဒါဖြင့်ဒီဒုက္ခဒေသဒီဘုရားဘာဒေသကဖြစ်တယ်လို့ဘုရားကဟောတယ်အမှုရာဒေသကဟောဖြစ်တယ်လို့ဟောတယ်ခொနည်းကမြင်ခဲ့ပြီဒုက္ခဒေသကအကျိုးတရားအမှုရာဒေသကအကြောင်းတရားအကြောင်းတရားဖြစ်ဆက်ရှိလို့အကျိုးတရားဖြစ်ရတယ်ဆိုရင်အကြောင်းတရားကအရင်ဖြစ်ပါတယ်အကျိုးတရားကနောက်မှဖြစ်ပါတယ်လို့ဘုရားကပြောလို့ပြီနော်ဒီလိုဆိုရင်ဒီဘက်မှာဒုက္ခသစ္စာကအရင်ကောင်းဆုံးဖြစ်တော့ဒုက္ခသစ္စာကိုဖြစ်ပေါ်စေတတ်တဲ့သမုဒိယသစ္စာကလည်းဒုက္ခသစ္စာနဲ့ကြိုတင်ပြီးရှင်းပြီးတော့ဖြစ်ရမယ်ဆိုတာကိုလက်ခံနိုင်ခဲ့ရင်ဒီသမုဒိယသစ္စာဒီဘက်ဘက်မှာရှိမလားဟိုဘက်ဘက်မှာရှိမလား။ဟောအတိဘောကသူစုမျိုးထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်လားဒီဘက်မှာဒုက္ခသစ္စာလာဖြစ်တယ်။ဘာလို့သမုဒိယသစ္စာခေါ်တယ်လို့မေးတော့အရသင်ကဝိဝိပါဠိတော်မှာသတိရတာဟောထားပါတယ်နော်။နံပါတ်1ဒလာကုန်တဲ့သမုဒိယသစ္စာလို့ခေါ်တယ်နဘာနဲ့မိလိတာဆေမကုလသမုဒိယသစ္စာလို့ခေါ်တယ်။နဘာလုံးအကုသုကံအလုံးကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နဘာလေးအကုသုကံအလုံးနဲ့မင်္ဂလာဝုက္ကနေပတ်စီတတ်တဲ့ကုသရာမူလတရား၃ခုကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နဘာ၅ကုသုကံအကုသုကံမန္တမြတ်ကိုလည်းသမုဒိယသစ္စာလို့ဒီလိုခေါ်တာပဲ။အဲဒီတော့သမုဒိယသစ္စာဆိုတာကပရိစ္ဆေသမုပ္ပါဒိနာရောနိယပြောရင်အဝိဇ္ဇာဒနာဥပါဒံကိုဆံရပြီးလူသားတွေအတွက်ပုံပြန်ပြီးပေါ့နော်။အဝိဇ္ဇာဒနာဥပါဒံတို့ဆံရပြီးတော့သူ့စုံမြေကောင်ရဲ့သင်္ခါရဒီကံနိဗ္ဗာန်လက်ဆောင်လဲသမုဒိယလက်ဆောင်ပဲ။အဲဒီသမုဒိယလက်ဆောင်ကြောင့်ဒီဘက်မှာဒုက္ခသစ္စာလာပြီးဖြစ်တယ်။အတိတ်ကိုလမ်းမကြည့်ခဲ့ရင်အတိတ်ကသမုဒိယလက်ဆောင်ကြောင့်ဒီဘက်ဒုက္ခသစ္စာဖြစ်တာကိုသံဃာတိတိနည်းနည်းချင်းကိုယ်တိုင်မျက်မှောက်ထွက်ဖို့နိုင်ကြမလား။မနိုင်ခဲ့။မနိုင်ခဲ့ရင်သမုဒိယလက်ဆောင်ကိုဟိုတိုင်းမှသာမနိုင်ခဲ့ရင်နာမ်တော်ဝိဉ္ဇဒုက္ခကြီးကုန်မလား။မကုန်ဘူးဒီလိုဆိုရင်အတိတ်ကိုလမ်းရှုရမလားမရှုရဘူးအတိတ်ကိုမရှုရဘူးဆိုတဲ့စကားကပဲမှန်သလားအတိတ်ကိုရှုရမယ်ဆိုတဲ့ဘုရားဟောကပဲမှန်သလားဒီနေ့တော်ကောင်းနေတာစဉ်းစားမယ်အပိုင်ရောက်လာနော်အကယ်ရင်းပေါ့လေအကယ်ရင်းလို့သာခွန်ကြီးပြောတာပါနော်ဘုရားကမှန်ပါတယ်တိတိကုခိအတ္တံမှန်ပါတယ်ဆိုလို့ရှိရင်ဒီအမှန်ကြီးဟောနေတဲ့ဒီတရားကိုဆက်လက်ပြီးဘုရားစိတ်ကနေဖို့လိုသေးကြလားအဲ့ဒီအတိစဉ်းစားရမယ်အပိုင်ဖြစ်ပါနော်ဒါကဆိုလို့အချိန်ရှိပါသေးတယ်ဒကာကြီးတွေဒကာမကြီးတွေဒီကနားနေတဲ့ဒရောကောင်းတွေဆန်းနေပြည့်ပြည့်ကြောင်းနေရင်လည်းအချိန်မပြေဘူးလားဒီမှာပြီးတယ်ဆက်ပြီးတဲ့ပြည့်ဖို့လိုအပ်တယ်နော်ဒီအလားတူမဒီဘက်မှာလည်းလူမျိုးတွေတည်ဆောင်နေကြည့်စုပြည့်ဆောင်နေကြပါတယ်ခုဆိုကြပါဆိုတရားနာရတဲ့ပုဂ္ဂိုလ်တွေမှာဥဒိကျအမျိုးမျိုးရှိကြမယ်သူကြီးနေတဲ့ဥဒိကျလည်းရှိမှာကွယ်လွန်နေတဲ့ဥဒိကျလည်းရှိကောင်းရှိမယ်သူကြီးနေတဲ့ဥဒိကျကတော့အလုံးကတော့ဒီနေ့နိဗ္ဗာန်ကိုအလုံးရှိကြပါတယ်လို့ပြောရင်လည်းသိမှမယ်တော့မသိပါဘူးနော်ဒါကြတော့တွင်းကြီးတဲ့ဥဒိကျပဲ။နောက်ဥဒိကျတစ်ခုကတော့ဗာလဲ။နိဗ္ဗာန်မရဖြစ်စัจ जा တဲ့ဟုတ်ကလား။အဲဒီစัจ जा လေးခံခံပြီးတော့သူမတောင်းကြဘူးလား။တောင်းကြဘူး။အဲဒီစัจ जा လေးတွေကဒုက္ခပေးတာပဲ။အဲဒီတော့အဲဒီစัจ जा ကတော့ညောင်းနေပြလူချင်းမတူဘူးနော်။မတူဘူးဆိုတော့ဆုံးကြပါတော့ငံငယ်ကျော်ဖြစ်တယ်နော်။တောင်းမျိုးမင်္ဂလာရံတော်ဘုရားကတော့ဒီလူပဲဖြစ်ကြစေ။ဘုန်းကြီးပဲဖြစ်ကြစေ။သာသနာပြုကြစေ။သူကယေရှုတောင်းတယ်။ဟောလူရဲ့ဝိဇ္ဇာရဏဥပဒံနဲ့တခြားပုဂ္ဂိုလ်တွေကဝိဇ္ဇာရဏဥပဒံသူကြီးမှသူမယ်။ငံငယ်ကျော်ဖြစ်တဲ့သူကြီးကဓမ္မဗန္ဒာဂရိကဖြစ်တော်မူတဲ့ငံငယ်ကျော်ဘုရားကြီးကတော့ပါစုတောင်းတယ်။ဓမ္မဂရိကအနန္တဖြစ်ပြစီသူကဒီင်းများများနဲ့အမြတ်ကလေးနိုင်နိုင်ယူမယ်ဆိုပြီးသူကသူ့ရဲ့ငွေရုပ်သဘင်မှာသူကတရားတစ်ပုဒ်ဟောသွားတယ်နော်။သူရင်းနှီးပြီးတော့သူ့ကိုလက်ထောင်နေတဲ့ကောင်းမှုကုသိုလ်တွေကအများကြီးပါသူလိုချင်နေတာကဓမ္မဂရိကအနန္တစုတစ်ခုပဲ။လူကြီးနေဆိုပြီးသူကဒီလိုခေါ်သွားတယ်နော်။ဒါကြောင့်တုံးကဓမ္မမိတိကနန္ဒလို့အတိမှားတယ်။အတိမှားတယ်ဆိုတာကဒီလိုပါ။သုံးတဲ့ဘောအတွင်းမှာဘုရားရှင်ရဲ့ပရမတ္တသစ္စာနဲ့ဘက်ကနေတန်းပြီးပြောလိုက်မယ်ဆိုရင်ယုတ်တရားအချုပ်ပုံနဲ့တရားအချုပ်ပုံပဲရှိတယ်။အဲလိုအမှုံလေးတွေကလအမှုံလေးတွေပဲယုတ်လောကတော့။ဒီကလအမှုံလေးတွေတခုနဲ့ရင်ဘုရားကပြောတယ်ယုတ်တရားအချုပ်ပုံတွေပဲရှိတယ်။ယုတ်နဲ့ဆက်ရှိပါအချုပ်ပုံပဲနော်။အဲဒီကြောင့်ကြည်ရင်ဖြစ်ပြီးတဲ့နဲ့ဖြစ်ချင်းဖြစ်တယ်။ တေဝံသီလတဝါထိုဥကောင်း၌သို့ပစိုး၌ဆွေးလောင်းနေတော်မူ၎င်းတေဝံသီလတဝါထိုဥကောင်း၌ဆွေးလောင်းနေတော်မူ၎င်းနိဗ္ဗာန်ပနာယဉ္ဇဉ်ရှင်ဟာအတိမတ်တော်ရင်းထန်လောင်းခြင်းသောသံတော်ကလောလတောက်တလီရင်သံတတ်ကုလကဝါယမောစာကျုသောအတုချင်းကုလကဥဒ္ဒဟောစအာတုံခွန်ဆိုင်ကျုသံချင်းကုလကဥဒ္ဒံလီစအပြင်းအထံကျုသောအတုချင်းကုလကအပရိဝါလီစနောက်မဆုတ်တန်ကျုသောအတုချင်းကုလကလတိစာခိုင်ရတဲ့တတိကော၎င်းတမစဉ်ရင်းစပိဋ္ဌဝိဘာယထိုးတင်ပြင်းထက်တဲ့တမစဉ်တရားကို၎င်းကရဏီယံပြုတင်ပြတိုင်းသာပါပြီ၏ပုဂ္ဂိုလ်ပြောရဲ့အဆုဘုံမီလောင်နေခဲ့မယ်ဆိုရင်ပုဂ္ဂိုလ်ပြောရဲ့ကောင်းဘုံမီလောင်နေခဲ့မယ်ဆိုရင်ဒီဆွဲလောင်နေတဲ့ဘုသောမဆွဲလောင်နေတဲ့ဒီမီမီကိုရာခေါင်းမှာဆွဲလောင်နေတဲ့ဒီမီမီကိုရာအတွက်အလောအကျက်ပြင်းထန်နေတဲ့သံတတ်တဲ့ဒီကျိုးသာအတုမှုလုံးလုံးဝိညာဉ်ရဲ့နောက်မဆုံးတန်ကျိုးလာအထုတ်တဲ့လုံးလဝရိယရဲ့တတိသံသေညာနဲ့အလုံးလိုအပ်ပါတယ်မြတ်စွာဘုရားဒီကျိုးစာအထုတ်မှုလုံးလဝရိယနဲ့တတိသံသေညာတည်းကိုအပြင်အထံနောက်မဆုံးတန်ပြည့်စုံပြည့်တယ်ပါတယ်မြတ်စွာဘုရားဆိုပြီးတော့ဆရာဆက်တယ်ဒါဆိုမိလောင်နေတဲ့ပုဂ္ဂိုလ်အတွက်အရင်အကြီးဆုံးဆုံးရမ်းပြီပါလေမဆိုးမှလောင်နေတဲ့မိငင်းကိုဒီကအရင်အကြီးဆုံးဆုံးရမ်းမယ်ဒီကအရင်ကြီးတာသူ့မှာရှိသေးလားရှိသေးပါဘူးကောင်းမှမိစေလောင်နေပြီဆိုလို့ရှိရင်ကောင်းမိစေလောင်နေတဲ့ပုဂ္ဂိုလ်အတွက်ဘာအရေးအကြီးဆုံးလဲ။ကောင်းလောင်နေတဲ့မိငိမ့်မော်ဒီပုဂ္ဂိုလ်အတွက်အရေးအကြီးဆုံးလူငန်းဖြစ်တယ်။ဒီလိုမျိုးဟန်လေးကလင်းပြတယောက်တိုင်း။အဲဒီကကြတော့ဘုရားရှင်ကဗာမင်းရှိတယ်။ဘာဒီလောင်ပြီးဆိုရင်စီလံဝါဒီသာဝါဣဇုပခေတဝါအနအမနဒီဂရေတဝါအနဘိတမေတဏ္ဏစလုံးနာအရိယသစ္စာနာယထာဘုဒ္ဓအဘိဓမ္မယာယအမိမတော်သံဃာသဝယမောသဥဒ္ဒဟောသဥဒ္ဒုန်ိသအပရိဝါဏိသတတိသနာမေညေသံကရဏိယသိခွေစိတ္တယံတို့ဒီလဝံပသောကုသလကံဒီလဝံဥခောကုသလကံအာတိတံမိဆွေဖြင့်လောင်နေကြသည်ရှိသောအာတိတေမိဆွေဖြင့်လောင်နေကြသည်ရှိသောအာတိတံဆွေလောင်နေခြင်းမိဖို့ဣဇုပတိတဝါလေးလို့ဆုထားလိုက်၏အမနတိဂရိတဝါနှလုံးမသွင်းမှု၍အနတိသမေတဏ္ဍသရုံနာအရိယသစ္စာနာတမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်ရင်ရဟောသင်္ခေါ်ယူမသိမြင်အကုန်သေးသောသစ္စာလေးရတရားမြတ်တို့ကိုယထာဘုဒ္ဓံမဖောက်မပြန်ဟုတ်တိုင်းမှစွာအဘိသမေရာယတမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်ရင်ရဟောသင်္ခေါ်တည်မြင်ခါအတိမတော်လွန်ကဲ့ပြင်းထန်သောသံတော်ဇလူလာတောင့်တာခြင်းသာနာတရားကို၎င်းဝါယမောဇကျွန်းသာခြင်းလုံးကဝရိယကို၎င်းအုတ်တာဟောစအပြင်းအထန်ကျိုးသာအထုခြင်းဥဒ္ဒဟတရားကုလကဥဒ္ဒနိသာလွန်လွန်ကဲ့ကဲ့ကျိုးသာအထုခြင်းဥဒ္ဒနိတရားကုလကအပရိဝါဏိသာနောက်မဆုံးတန်ကျိုးသာအထုခြင်းအပရိဝါဏိတရားကုလကသတိသာခံရတဲ့တတိတရားကုလကသံသေညာသာဘိုင်းနေခြားကြထုခြင်းပြင်းရင်တည်းသံသေညာကုလကကရဏီယံပြုတင်ပြုတိုင်းချပါပြီ။ဘာပြောလဲ။ကောင်းကိုမီးတော့မဆိုးကိုမီးတော့နေမယ်ဆိုရင်မိလောင်နေတဲ့မိကိုနိမ့်နေရှုထားလိုက်ပါနှလုံးမသွင်းပါနဲ့။ကောင်းကိုမိလောင်နေမယ်ဆိုရင်လောင်နေတဲ့မိကိုနိမ့်နေရှုထားလိုက်ပါနှလုံးမသွင်းပါနဲ့။ဘာလို့ရမလဲ။မတိမင်းနဲ့နာမတိဋ္ဌိပညာဖြင့်ကိုယ်တိုင်မြတ်ဖို့သိဖို့မတိသေးနဲ့။မြေရိယနိစ္စနိယတရားမြတ်ကိုဟောတိုင်းမှာစွာသိဖို့သိမြင်ဖို့ရန်အတွက်ငံကဲခြင်းချန်နေတဲ့သံတတ်တဲ့ဒုစရအထုံမှုလုံးလာဝရိယရေနောက်မဆုံးဆန်းဒုစရအထုံနေတဲ့အမြင့်အကြံကျိုးသာအထောက်နေတဲ့လုံလဝရိယနဲ့တတိသမဇိဉာဏ်ကြီးကိုလည်းပြုလို့ရပါတယ်နော်ဒီတော့ဒီသစ္စာလေးပါးဆိုတာဗာဒီကကြောင့်နေတော့သတိလေးသာသရဏဒုက္ခသာရိယသစ္စာသာဒုက္ခသမုဒိယသာရိယသစ္စာသာဒုက္ခနိရောဓသာရိယသစ္စာသာဒုက္ခနိရောဓဂามိတရားပရိပဒါယာရိယသစ္စာသာဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာဒုက္ခချုပ်ရနိဗ္ဗာန်တို့ကြောင့်ကြောင့်ပြည့်စုံတော့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာပေါင်းလိုက်တော့သစ္စာဘယ်နှပါလဲဒီပါဒီလိစ္ဆာလေးပါကိုသိသိသားတို့သိအောင်ကြည့်နေတဲ့ကိုပေါင်းများအထုတ်ကြမ်းအထုတ်ပါတဲ့နော်အထုတ်ရမယ့်လိစ္ဆာလေးပါဒီလိစ္ဆာလေးပါဖြစ်တယ်နော်လိစ္ဆာလေးပါဖြစ်တဲ့အတွက်မြတ်စွာဘုရားဘာဆက်ပြီးတိုင်ပြောလဲသဒ္ဓမတိယပိခဝေဣဇံဒုက္ခလိယောကောကရဏိယောအယံဒုက္ခသမုဒိယတိယောကောကရဏိယောအယံဒုက္ခနိရောဓတိယောကောကရဏိယောအယံဒုက္ခနိရောဓကာမိတိပရိပဒတိယောကောကရဏိယောဘိခဝေစိတ္တယံတို့သဒ္ဓမထုတ်ကြောင့်ယဤသန္တရောမြတ်တွင်၌သောမေတ္တိစိတ္တရတ္တိသင်္ခလမိတ္တိဤတံဒုက္ခတိဤကဒုက္ခရိယသစ္စာတရားတိဟူ၍ယောဂောပြင်းကြံကြုတ်ကုန်ပွားများအထုံးခြင်းကိုကရဏီယောပြည့်စုံကြည့်တတ်လှပေ၏အယံဒုက္ခသမုဒိယတိဤကဒုက္ခရှင်ကြောင့်သမုဒိယအရိယသစ္စာတရားတိဟူ၍ တရားဟောတဲ့နိရဒသစ္စာတရားတရားဟောတဲ့မဂ္ဂသစ္စာတရားမသိနိုင်ကြရင်ဘုရားရှင်ကဒီလိုအပင်မခံပြီးတော့တိုက်တွန်းနေပါ့မလားမတိုက်တွန်းတော့နော်ဒီဒုက္ခသစ္စာအမြဲနေတဲ့ဥပါဒနဲ့ခန္ဓာငါးပါးကိုတာဝကနေကသိနိုင်လို့သာနဲ့သိအောင်ကြိုးစားကြကမ္မာဒီလိုဘုရားရှင်ကတိုက်တွန်းတာတိုက်တွန်းတော်မူတဲ့ဘုရားရှင်ရဲ့သဗ္ဗညတဉာဏ်တော်များပြီးအပေါ်နဲ့ယောဂီကိုးစားဖို့မကောင်းဘူးလားသိကောင်းတယ်နောက်တစ်ခုမြတ်စွာဘုရားဆက်ပြီးတိုက်တွန်းများလဲနော်မတိတ္တလောက်တန်လို့ခေါ်ပါတယ်ဒီရထာလီပိသဝေပုရိသဝတ္တတ္တယုဘဝတ္တတ္တကြည့်ပြီးဒီခွေဖြစ်တတ်ရန်တို့ဒီရထာလီဖြစ်စေဖြစ်ရနိုင်ခင်ဘုရားလောကဥပမာတိကဝတ္တတ္တယုဘတိပေါင်းတရားအတ္တရှိသောဝတ္တတ္တကြည့်ပြီးဟိပေါင်းတရားအတ္တရှင်လေးဖြစ်သောပုရိသယောက်ျားတိအဋ္ဌိရှိသည်ဖြစ်လျာ၏ယောက်ျားတိအတ္တဉာဏ်ရမ်းမှာနိပေါင်းတရားအတ္တရှိတဲ့ပုဂ္ဂိုလ်လို့ဆိုကြလို့နော်သမေနယောဝတိယအိဟံဘောပုရိသပုဂ္ဂနာသမယံတန်တ္တိတရေနခဏိတန်တိမဇ္ဈိကသမယံတတိတေနအနိတ္တိတေနသမယံတတိတေနအနိတ္တိသမီလံထိုယောက်ျားကိုအယံဤသို့ဝိနည်းပြောဆိုနိုင်လျာ၏ဒီပုဂ္ဂိုလ်တော့မဆုံးလို့ဘူးပေါ့နော်ပုဂ္ဂိုလ်တယောက်ကဒီနှစ်ပေါင်းတည်းအသက်ရှင်နေတဲ့ပုဂ္ဂိုလ်တယောက်ကိုလာပြီးပြောမယ်ဆိုကြတယ်နော်အသက်ရှင်နေတဲ့စွန့်အင်ရှိတဲ့ပုဂ္ဂိုလ်တယောက်ဆိုကြတယ်နော်ဘယ်လိုပြောမလဲဘောမရိတာအိုယောက်ျားဤသို့လာပြီးတော့ဘုမာနန္ဒမယံနာနဲ့အခါနဲ့တန်တဲ့ကိုတတိ